ပြည်ထောင်နိုင်ငံလန်ဒန်မြို့မှာရောက်နေတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကို Freedom of the City ဂုံလူဆောင်စုချီးမြှင့်တဲ့ဒီကနေ့မှာပဲဒေါင်ဆန်းစုကြည်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြသလိုသူ့ကိုထောက်ခံတဲ့ online လှုပ်ရှားမှုတွေလည်းလုပ်ခဲ့ကြတဲ့အတွက်လန်ဒန်ရောက်မြန်မာနိုင်ငံသားတွေကြားမှာအကွဲအကွဲအပြားပြားဖြစ်နေခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
ပြည်ထောင်နိုင်ငံလန်ဒန်မြို့မှာရောက်နေတဲ့ဒေါင်ဆန်းစုကြည်ကိုလန်ဒန်မြို့တော်ဝန်နဲ့မြို့တော်ကောင်စီက Freedom of the City ဂုံနူးဆောင်စုကိုဒီကနေ့ဒေသစံတော်ချိန်မွန်းလွဲပိုင်းမှာချီးမြှင့်ခဲ့တာပါ73ရာစုနှစ်ကလေးကချီးမြှင့်လာခဲ့တဲ့အဲ့ဒီစုကိုလန်ဒန်ဂေဟော့ခမ်းမမှာချီးမြှင့်တာဖြစ်ပါတယ်အဲ့ဒီစုပေးပွဲအခမ်းအနားနဲ့မလှမ်းမကမ်းပါပဲဗီတင်ရောက်ရိုဟင်ဂျာအရေးလှုပ်ရှားသူတွေနဲ့ကချင်လူမှုအဖွဲ့အစည်းတွေကတွားရောက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေဟာရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်ချုပ်ချယ်ခံရတဲ့ကိစ္စကိုဝေဖန်ထောက်ပြခဲ့ကြသလိုလူအခွင့်အရေးချိုးဖောက်ခံရတဲ့ကိစ္စနိုင်ငံတကာစုံစမ်းရေးအဖွဲ့တွေဝင်ရောက်စစ်ဆေးခွင့်ပေးဖို့ကိုလည်းတောင်းဆိုခဲ့တာပါလန်ဒန်အခြေစိုက်ကချင်လူမှုအဖွဲ့အစည်း KCUK ကတော့ဒေါ်ဆန်းစုကြည်ဟာကချင်တွေကိုကိုစားမပြုကြောင်းနဲ့ကချင်လူမှုအကျိုးစီးပွားကိုဆန့်ကျင်မဲ့ဗီတိန်ရဲ့ယင်းနှိမ့်နှံမှုတွေမြန်မာစစ်တပ်ကိုထောက်ခံမှုပေးမဲ့ဗီတိန်ဘီရင်တပ်မတော်ရဲ့ဘယ်လိုအထောက်ပံ့မျိုးကိုမှလက်မခံကန့်ကွက်ကြောင်း KCUK ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ KCUK အဖွဲ့ခေါင်းဆောင်တူဖြစ်တဲ့လက်ခွန်လဖိုင်ဇော်လီကသူတို့ဆန္ဒပြရတဲ့အကြောင်းကိုရှင်းပြပါတယ်
။နံပါတ်1အချက်အနေနဲ့တော့ UK မှာရှိတဲ့ကချင်လူထုကိုကိုယ်စားမပြုဘူးဆိုတဲ့အကြောင်းကိုပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီနေ့သူကဒီ award ခုကိုလက်ခံမှာပေါ့နော်။နောက်ပြီးမှသူကဗီယက်နမ်နဲ့လည်းတွေ့တယ်ဆိုတော့ဒီသူတို့စီးပွားရေးတွေပါလေလှုပ်လာနိုင်တယ်ပေါ့ကချင်ပြည်နယ်မှာပေါ့နော်ဆိုတော့ဒီစီးပွားရေးကိုအဲကချင်ပြည်နယ်ငင်းချန်တီခင်မှာပေါ့မလှုပ်ကြဘူးပေါ့ဒါလေအတိတ်အကြောင်းအနေနဲ့ပါဝင်တယ်လို့ပြောချင်တယ်အဲအားမလို့အားမရဖြစ်တယ်ဆိုတာကတော့ဥပမာဒီ NCA ကိုလက်မှတ်ထိုးဖို့တဖက်သက်ပြောတယ်လို့ကျွန်တော်တို့ဟိုမြင်တယ်လေတကယ်တမ်းဆိုရင်တော့ဒီတိုက်ပွဲဖြစ်နေတယ်လက်နက်ပတ်ပေါ့နော်အစိုးရစစ်တပ်ကိုရောဒီလက်နက်ကိုင်စစ်တပ်နှစ်ဖက်လုံးကိုပေါ့နော်အေးမြတ်မြတ်တတပေါ့အဲအတိုင်းပင်ခံပုဂ္ဂိုလ်တူအနေနဲ့ပြောရင်တော့ပူပြီးမှဆော့ဖက်လုံးရတဲ့အတိုင်းအတာတစ်ခုအထီတော့ဆော့ဖက်စီပေါ့
တပတ်ကဆန္ဒပြကန့်ကွက်မှုတွေရှိနေခြင်းမှာပဲဗီဒီမှာရှိတဲ့မြန်မာလူမှုအသင်းကလည်းအဲ့လိုဆန္ဒပြတာတွေကိုကန့်ကွက်လိုက်ပြီးဒေါ်ဆန်းစုကြည်ရဲ့ရက်တီလှုပ်ဆောင်မှုတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့We stand with you ဒေါ်ဆန်းစုကြည်ဆိုတဲ့ဒံပြန်လှူရှားမှုတစ်ခုအတွက် online ကနေလက်မှတ်ကောက်ခံခဲ့ရမှာစုစုပေါင်း 4,000 ကျော်ရရှိခဲ့ပြီးလန်ဒန်မြို့တော်ဝန်စီအဲ့ဒီလက်မှတ်တွေပေးပို့သွားမယ်လို့မြန်မာလူမှုအသင်းတာဝန်ခံတူဦးဖြစ်တဲ့ကိုမင်းဟင်းကပြောပါတယ
်။သူတို့အနေစုဆက်ညီဆန္ဒပြတဲ့ဒီ Rohingya အဖွဲ့နဲ့တချင်အဖွဲ့ဒီနှစ်ဖွဲ့ကမဟုတ်တဲ့ဥစ္စာတွေဆွဆွဲပြီးတော့လှုပ်တော့ကျွန်တော်တို့အလားကိုမကျင်းတဲ့လို့ဒါကိုဟိုရှုံချတဲ့အနေနဲ့ online petition ကိုလုပ်ခဲ့တယ်။အဲ့ဒီဟာအခုဆို 4,000 ကျော်ရနေပြီပေါ့နော်။သူတို့အဓိကပြောတဲ့ဥစ္စာဒီဂျပန်ပြည်နယ်မှာရှိတဲ့လူတွေရဲ့အခက်အခဲတွေရှိတယ်။အဲ့ဒီအခက်အခဲတွေမှာဒီဒေါ်ဆန်းစုကြည်ကတေချာတမ်းမထွက်ခဲ့ဘူးမကန်ကြခဲ့ဘူးလို့ပြောလို့တကယ်တော့အမေစုကဒေါက်တာကိုဖီအန်နန်နဲ့ကော်ရှင်အဖွဲ့ကိုအခုညတောင်းပြီးတော့ဆုံဆန်းစစ်ဆေးထားပါပဲ။ဒီတော့နောက်ပိုင်း NLT အစိုးရအနေနဲ့ဒီအချက်လက်တွေကိုအကောင့်နဲ့ဖော်ဖို့လည်းလုပ်နေပါတယ်။ဒီလိုလုပ်နေတဲ့အချိန်မှာတစ်ဖက်သက်ဆွဆွဲပြီးပြောလို့ online campaign ကိုလုပ်ဖြစ်ခဲ့တာပါ
။ဒီတံပြန်လှူရှားမှုကိုလန်ဒန်မြို့တော်ဝန်စတိတ်ခန်းကလည်းထောက်ခံပြီးဒေါ်ဆန်းစုကြည်ဘက်ကရက်တီကြောင်းပြောဆိုထားပါတယ်။ဒေါ်ဆန်းစုကြည်ဟာဗီတင်ရောက်မြန်မာနိုင်ငံသား300လောက်နဲ့လန်ဒန်မြို့ Mary Lebon Hotel မှာမေလ9ရက်မနက်ပြန်မနက်ပိုင်းမှာတွေ့ဆုံမှုရှိပါတယ်ခင်ဗျာ။